မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးနဲ့တရင်သမားဟောင်းကိုမျိုးအောင်ဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရရတဲ့သူတွေအတွက်ကုညီ၆ပတ်မို့သွားနေစဉ်ဧပြီ၁၀ရက်မနေ့ပိုင်းကမော်လမြိုင်စစ်မှုဆောင်အရောက်မှာစစ်ကောင်စီကဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆက်သူတို့ကပြောပါတယ်PDF တွေကို၆ပတ်နဲ့ဆိုရဲအကြောင်းပြချက်နဲ့ဖန်စီထိန်းသိမ်းထားပြီးမော်လမြိုင်မြို့မှာရဲစခန်းမှာစစ်ဆေးမြင့်မြန်နေပြီးတော့အခုချိန်ထိပြန်မလွတ်လာသေးဘူးလို့မိသားစုနဲ့နေဆက်သူကပြောပါတယ
်။မနေ့မနေ့ကဒေါက်တာအောင်နဲ့ဦးနဲ့အကူမျိုးအောင်နဲ့နှစ်ယောက်ကကားနဲ့သွားတဲ့ချိန်မှာဒီစမှုဆောင်မှာရှိတဲ့စစ်ဆေးကိစ္စနဲ့ကားကိုတားပြီးတော့ဒီကားကထောက်ပို့လို့တဲ့ထဲမှာတွေ့တယ်လို့ယူဆရလို့ဆိုပြီးတော့တားပြီးတော့သူတို့ကိုခိုင်းသိမ်းလိုက်ဒီမော်လမြိုင်မြို့မှာရဆောက်ခေါ်လာပြီးတော့စစ်စင်မြင့်မြတ်မှုကြီးတက်တယ်။အရှိအချင်းကြီးပြီးတော့သူတို့ခိုင်းသိမ်းသားစေလို့ပြီးကြတယ်။အဲ့တော့ခန်းလိုက်ပါနေရလည်းမထည့်တာဘူးတဲ့။အဲ့လိုမျိုးအခြေအနေရှိတယ်။ဟိုလောလောဆယ်တော့ခိုင်းသိမ်းသားစေပဲ။
ပြည်ခဲ့တဲ့ March 25ရက်နေ့မွန်ကရင်နယ်စပ်ကော့ဘင်ရဲစခန်းအသိမ်းခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာနေစဉ်လိုလိုလေကြောင်းရေကြောင်းအသုံးပြုပြီးတော့အနီးတဝိုက်ရွာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ရွာခန့်တွေက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အင်ချေ1000လောက်ရှိတဲ့သမတရွာမှာနေအိမ်300ထက်မနည်းမီးလောင်ပြာကျတောခရပြီးအဲ့ဒီဒေသကတောင်းနဲ့ချီတဲ့ရွာခန့်တွေလည်းအိုးအိမ်ဆွန့်ခွာဘေးလွတ်ရာထွက်ပြေးတန်းရှောင်နေကြရပါတယ်။ဒေါက်တာအောင်နိုင်ဦးဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရရတဲ့ပြည်သူတွေအတွက်ကူညီထောက်ပံ့ဖို့သွားနေစဉ်အခုလိုဖမ်းဆီးခံရရတာဖြစ်ပါတယ်။သူဟာကယ်ဆယ်ရေးလုပ်ငန်းသာလုပ်ကိုင်နေသူဖြစ်တာမလို့အ мян ဆုံးပြန်လဲလွတ်မြောက်လာဖို့မျှော်လင့်တယ်လို့မှုန်လွင်ခဲ့တဲ့ဦးကပြောပါတယ်
။ဒေါက်တာအောင်နိုင်ဦးဖမ်းတော့တာတော့ဟိုလက်ချေပြေအောင်ဗနာဒီကအချက်သူကအများမြင်မှာလဲစရိုက်တာနဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတာဗနာ။ဒါနဲ့မင်းဖြစ်လို့ဒီလိုလောက်တာလားတော့ကျွန်တော်မပြောတတ်ဘူး။ဒါကဟိုမဖြစ်တဲ့ကိစ္စတော့ဖြစ်သွားမှာနော်။တန်လျာနဲ့ဖမ်းနေရလို့ပဲနေမယ်။ဒါတော့ဟိုသူလုံးရောက်လာဖို့လေကျွန်တော်တို့ပြောင်းနေပါတယ်။
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးဟာ2023ခုနှစ်အာဏာသိမ်းပြီးတဲ့နောက်မွန်ပြည်ညီညွတ်ရေးပါတီ MUP ကစစ်ကောင်စီနဲ့ပူးပေါင်းခဲ့တာကြောင့်ဗဟိုအလုပ်အမှုဆောင်ကနေနှုတ်ထွက်ခဲ့ပြီးမွန်အမျိုးသားပညာရေးနယ်ပရာဟိတလုပ်ငန်းကိုအဓိကကူညီဆောင်ရွက်နေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးဟာ2010 2015 2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနဲ့အမတ်တစ်ကနေ၃ကြိမ်ဆက်သက်အနေရရှိခဲ့ပြီး2015ခုနှစ် NLD အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့တရင်တော်ဟောင်းကိုမျိုးအောင်ကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းတွေရပ်နှားပြီးတော့မော်လမြိုင်မြို့မှာထမင်းဆိုင်ဖွင့်လှစ်ရောင်းချနေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးနဲ့ကိုမျိုးအောင်နဲ့အူဖန်စီထိန်းသိမ်းထားတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတယန်ဇာတရဲရဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။